ရခိုင်ပြည်နယ်ကရိုဟင်ဂျာအရေးဖြေရှင်းတဲ့နေရာမှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲကိုနားလည်ပြီးတော့ဖြေရှင်းဖို့အတွက်လုံလောက်တဲ့အချိန်ပေးဖို့မြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကမနေ့ကနေပြည်တော်မှာကျင်းပတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နိုင်ငံဆက်ပြောပြပါလိမ့်မယ်ခင်
ရခိုင်ပြည်နယ်ကအတိုင်းဝိုင်းနှစ်ခုကြားဖြစ်နေတဲ့ပဋိပက္ခဟာအလွန်ခက်ခဲတဲ့ပြဿနာဖြစ်တာကြောင့် NLD အစိုးရအနေနဲ့အားလုံးလက်ခံနိုင်တဲ့အဖြေရအောင်စ조사ကင်တွယ်နေပြီးဒီအတွက်လည်းလုံလောက်တဲ့အချိန်ပေးဖို့နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ကသတင်းတောက်တွေကိုအခုလိုပြောကြားသွားတာပါ
The reason why I say is that we've got to be very firm about
ကျွန်မဘာကြောင့်စိတ်ခံစားမှုဖြစ်စေမဲ့စကားအသုံးလုံးတွေကိုမသုံးဖို့ပြောရတယ်လဲဆိုရင်ကျမတို့ကစိတ်ခံစားမှုကိုဖြစ်စေတဲ့စကားအသုံးလုံးတွေနဲ့ပတ်သက်ရင်ခိုင်မာဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့စိတ်ခံစားမှုဖြစ်စေတဲ့စကားလုံးတွေဟာကျမတို့ရဲ့ပြဿနာအတွက်ငြင်းချမ်းပြီးအထိပယ်ရှိတဲ့အဖြစ်ရအောင်ရှာဖို့အတွက်ခက်ခဲစေတာကြောင့်ပါ။ဒီလိုစိတ်ခံစားမှုဖြစ်စေတဲ့စကားလုံးနှစ်ခုရှိပြီးဒါနဲ့ပတ်သက်လို့မျက်မျက်တက်တာနဲ့တိတိကျကျကင်တွယ်ဖို့လိုပါတယ်။ရခိုင်ဗုဒ္ဓဘာသာဝင်တွေကရိုဟင်ဂျာဆိုတဲ့စကားလုံးကိုကန့်ကွက်ကြတယ်လို့မွတ်စလင်တွေကလည်းဘင်္ဂါလီလို့တုံးတာကိုကန့်ကွက်ကြပါတယ်။ဘာကြောင့်လဲဆိုတော့တစ်ဖက်နဲ့တစ်ဖက်လက်မခံနိုင်ကြတဲ့နိုင်ငံရေးအရာရောစိတ်ခံစားမှုအရာပါအကျိုးသက်ရောက်မှုကအဆုံးရှိနေလို့ဖြစ်ပါတယ်။ကျမတို့ပြောနေရတာကကျမတို့ရင်ဆိုင်နေရတဲ့အခက်အခဲကိုနားလည်ပြီးဒါကိုဖြေရှင်းဖို့အတွက်လုံလောက်တဲ့အချိန်ပေးဖို့ဖြစ်ပါတယ်
။ဒေါက်ဆာစစ်ကြီးနဲ့ပူတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကလည်းရိုဟင်ဂျာကိစ္စနဲ့ပတ်သက်လို့ဒေါက်ဆာစစ်ကြီးနဲ့တွေ့ဆုံရမှာပွင့်ပွင့်လင်းလင်းပြောဆိုခဲ့တယ်လို့အမေရိကန်အနေနဲ့ဒီပြဿနာကိုကြီးထွားအောင်လုပ်မှာမဟုတ်ကြောင်းပြောကြားခဲ့ပါတယ
်။ What Minister and I talked about today is very much in line with what she has just said. And that is that what's critical to focus on is solving the problem.
ဝန်ကြီးနဲ့ကျွန်တော်ဒီနေ့ဆွေးနွေးခဲ့တဲ့အထက်မှာလဲအခုသူပြောသွားတဲ့အတိုင်းပါပဲ။အဲ့ဒါတွေကတော့ဒီပြဿနာကိုဖြေရှင်းရမှာအဓိကအရေးကြီးတဲ့အချက်နောက်ဖွံ့ဖြိုးမှုမြင့်တင်ဖို့လူ့အခွင့်အရေးအပေါ်လေးစားမှုမြင့်တင်ဖို့စတဲ့အခြေအနေတွေအဲ့ဒီဒေသမှာတိုးတက်လာဖို့အဓိကအာရုံစရမယ့်အချက်နဲ့ရခိုင်ပြည်နယ်အပါအဝင်မြန်မာတိုင်းနိုင်ငံလုံးကလူမျိုးစုအတိုင်းဝိုင်းနဲ့အကျိုးရှိစေဖို့စတာတွေဆွေးနွေးခဲ့ကြတာပါ။ဒါကြောင့်လဲဝန်ကြီးနဲ့ပြောဆိုဖို့ကျွန်တော်တို့ဒီကိုလာခဲ့တာပါ။ဒေါက်ဆန်းစုကြည်နဲ့အတူတကွာကျွန်တော်တို့ပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်။ဒါဟာပြဿနာကိုစူးစမ်းဖြေရှင်းပေးဖို့ဖြစ်ပြီးကြီးထွားလာစေဖို့မဟုတ်ပါဘူး။အဖြေရအောင်အထောက်အကူပေးဖို့ဖြစ်ပြီးကွဲပြားစေဖို့မဟုတ်ပါဘူး။ဒါကြောင့်ဒီဥတီချက်မှာအပြုသဘောဆောင်ပြီးပူးပေါင်းဆောင်ရွက်ဖို့အားလုံးအတွက်အရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်။
မြန်မာနိုင်ငံကိုနေချင်းပြန်ခီးရောက်လာတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာသတင်းစာရှင်းလင်းပွဲမတိုင်ခင်နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်အပါအဝင်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်တို့နဲ့တီးခြားစီတွေ့ဆုံပြီးဒီမိုကရေစီရေးငြိမ်းချမ်းရေးနဲ့နှစ်နိုင်ငံစီရေးဆက်ဆံရေးစတာတွေကိုအဓိကဆွေးနွေးပြောဆိုခဲ့ပါတယ်ရှင်။